အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘေးလွတ်ရာတိမ်းရှောင်ခဲ့ရတဲ့ဟိန္ဒူဘာသာဝင်တွေအပါအဝင်ဒေသခံတိုင်းသားတွေအတွေ့ပြန်လည်နေရာချထားတဲ့အခါဘေးအန္တရာယ်ကင်းတဲ့လုံခြုံရေးနဲ့နေစဉ်လူမှုဘဝပုံမှန်ရည်တည်ရေးအမှခံချက်ပေးဖို့အစိုးရတာဝန်ရှိသူတွေကိုဟိန္ဒူအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။ဟိန္ဒူဘာသာဝင်တွေအပါအဝင်မြို့သက်တိုင်းနဲ့စတဲ့တိုင်းရင်းသားတွေအတွေ့အိမ်ယာတွေပြန်လည်တိဆောက်ပေးနေပြီးတော့စာနာရိတ်ခါတွေအဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့လူမှုဝန်ထမ်းကေဇယ်ရေးနဲ့ပြန်လည်နေရာချထားရဲ့ဝန်ကြီးကပြောပါတယ်ဒီအကြောင်းပြေစုံကိုမဆုမွန်ကဆက်ပြီးတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်မြောက်ပိုင်းဘူသီတောင်မောင်းနှောဘက်မှာ ARSA အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်တပ်ဖြတ်ခံခဲ့ရတာတွေရှိလို့ဘေးလွတ်ရာကိုနေရာစွန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ရတဲ့ရာနဲ့ချီတဲ့ဟိန္ဒူဘာသာဝင်တွေဟာပြီးခဲ့တဲ့ဒီဇင်ဘာလဇန်ကနေစလို့စစ်တွေမျိုးဒုက္ခသည်စခန်းတွေကနေမောင်းနှောဒေသဘက်ကိုအတုတ်လိုက်ပြန်နေကြပြီဖြစ်ပါတယ်။ဒါပေမဲ့လို့နေရာရင်းပြန်နေရတဲ့ဟိန္ဒူဘာသာဝင်တွေမှာလုံခြုံရေးကစိုးရိမ်နေကြဆဲဖြစ်ပြီးသူတို့အတွက်ခိုင်မာတဲ့လုံခြုံရေးနဲ့နေစဉ်လူမှုဘဝတွေပုံမှန်လည်ပတ်နိုင်ရေးအမခံချက်ပေးဖို့လိုလားနေကြတယ်လို့မြန်မာနိုင်ငံဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုရဲ့အတွင်းမှဥကျော်သူက VOA မြန်မာပိုင်းကိုပြောပါတယ်
သူတို့ဒေတာသူတို့ပြန်သွားပြီးတော့ဈေးထိုင်ရေးလုပ်ဖို့ကြတော့သူတို့မှနည်းနည်းဟိုအကြောင်း၄ချက်လောက်ရှိတယ်ဆိုစစ်ကတော့သူကလက်ရှိသူတို့ကကိုရှာစားရမှာပေါ့နော်။နောက်နံပါတ်1ကရှာစားဖို့ဆိုလဲလူမျိုးရေးအမကကြင်ပြီးတော့ရှာစားဖို့ကတော်တော်ခက်မှာ။သူကတော့လူမျိုးရေးအမကကြင်ရှိတယ်လို့ပြောတာပေါ့။ဘယ်အချိန်မှာပောက်ကွဲပြီးဘလို့ဖြစ်တယ်မသိတော့ဟိန္ဒူရဲ့တခါခံပြီးသားဆိုတော့ကျွန်တော်တို့မပြောင်းချင်ပါဘူး။ကျွန်တော်တို့ဖြစ်တည်တည်ဆက်ကမှာပဲနေချင်ပါတယ်။ဘုရားကြောင့်မောင်းတော်မျိုးပေါ်မှာပဲနေချင်ပါတယ်။ကျွန်တော်တို့ဒီတဲ့အရေးပေါ်ကြွားတော့ဘာလို့ဒီလိုနေရာကြီးကျွန်တော်မသွားချင်ပါဘူး။ကျွန်တော်ရှိတော့စာတကံပြည်ကံနဲ့သူတို့ကပြောတယ်။ဟိန္ဒူလူမျိုးတွေကိုကျွန်တော်တို့ဒီကနေဆုံးရခိုင်တိုင်းသားတွေနဲ့အင်းရဲ့နေရာမှာဓာတ်ပိတ်လို့ကျွန်တော်အဲ့လောက်ထုတ်ပြန်ငါကိုချင်းစွဲရောင်းတော့နေတဲ့နာမျိုးကြီးပြနေတဲ့နာမျိုးကျွန်တော်တို့ကစိတ်ပြီးတော့ဘလို့ကျွန်တော်ကိုတော့တော့လုံလုံရအမကန်တဲ့ကစက္ကနာရှိတာလုံလုံရအရှင်ကြီးထပ်ဖြစ်နေတာနော်ကျွန်တော်တောင်းဆိုချင်တာကျွန်တော်တို့ကိုစိတ်ချလုံလုံနဲ့ဘွားလုံလုံကြီးတစ်ခုရအောင်လုပ်ပေးဖို့ကျွန်တော်တို့ဟိန္ဒူတွေသူတို့လောလောဆယ်လက်တလောသာဝတ်နေရင်မပြေလည်မှုခုခုစီစဉ်ပေးဖို့ပေါ့နော်
ဒေသခံတွေပြန်လည်နေရာချထားရေးလိုအပ်တဲ့အကူအညီတွေပူးပေါင်းဆောင်ရွက်ဖို့ဟိန္ဒူဗဟိုအဖွဲ့ကအသင့်ရှိကြောင်းနိုင်ငံတော်အတိုင်းအမြင်အပါဝင်သက်ဆိုင်ရာကိုတင်ပြထားတယ်လို့လည်းဟိန္ဒူဗဟိုအဖွဲ့ချုပ်ရဲ့တွင်မှုကပြောပါရတယ်
။နိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ကတွဲဆက်ပြီးတော့အဲ့တော့နိုင်ငံတော်အစိုးရကဘယ်လိုလုပ်နေလဲကျွန်တော်တို့ဘာလုပ်ပြရမလဲကျွန်တော်လည်းပြောတယ်ဒီပြန်လည်ဒီပေါ်ရင်းချင်းချက်မှာကျွန်တော်တို့လူရင်းဆုံးမှာပြည်သွားတဲ့လူတွေမျိုးရမယ့်တွေပါလေကျွန်တော်တို့ဒီလိုပြန်ခေါ်ဆင်ပါလေ။အားညာနဲ့ကျွန်တော်စာရေးထားတာရှိတယ်အဲ့ဒါကြီးကတော့ကျွန်တော်တို့ဒါနိုင်ငံတော်အစိုးရကြီးပြင်ထားတယ်ကျွန်တော်ရန်ကုန်မှာရှိတဲ့မြို့ရမယ့်ကလေးများအကြောင်းဟိန္ဒူမြို့ရမယ့်ကလေးချောင်းများတောင်းတာကျွန်တော်တို့တင်ပြမှာလည်းရှိတယ်ဘကိုတိုင်းကြောက်တကားမြို့နယ်အဲ့လိုကျွန်တော်တို့ခေါ်ချင်ပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြင်ထားပြီဘိုးဘွားရိတာဆိုလည်းကျွန်တော်တို့ရန်ကုန်မှာဟိန္ဒူဘိုးဘွားရိတာတွေရှိပါတယ်အဲ့ဒါကြီးလည်းခေါ်ချင်ပါတယ်ဆိုပြီးကျွန်တော်တို့ပြင်ပြထားတာရှိတယ်အဓိကသူတို့ပြဿနာစာဝတ်နေကြီးပဲနောက်ဘဝလုံးလုံးကြီးပေါ့အဲ့နှစ်ခုကိုတို့ကအဓိကတောင်းဆိုစာဝတ်နေရတော့တော်တော်အခက်အခဲဖြစ်သူကလည်းထောက်ပံ့ပါတယ်ပြေးပါတယ်ဒါပေမဲ့သူတို့ငွေထားတဲ့လူကြီးနဲ့သူတို့မိသားစုနဲ့နှစ်ရက်ခါရှိရင်နောက်နှစ်ရက်ခါဘယ်လိုလာမလဲဆိုတော့စိတ်ပူပန်မှုနဲ့အဲ့လိုနေနေရတာ
အခုလက်တလောအချိန်ဒီမှာတော့ဒုက္ခသည်စခန်းတွေကနေနေရရင်းကိုပြန်လာနေကြတဲ့ဟိန္ဒူဘာသာဝင်တွေအပါအဝင်မျိုးသက်ခမီးတိုင်းနဲ့စတဲ့ဌာနေတိုင်းရင်းသားတွေအတွက်လည်းပြန်လည်နေရာချထားရင်းနဲ့အိုးအိမ်တွေပြန်လည်တည်ဆောက်ပေးတဲ့အစီအစဉ်တွေဆောင်ရွက်နေပါတယ်လို့ဒုက္ခသည်တွေနေရာချထားရင်းအဓိကဥဆောင်စီစဉ်နေသူတူဖြစ်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရင်းနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ကော်မတီဒုတိယဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ကကတော့နည်းစုလေးတွေပါဥမာမျိုးတို့တက်တို့တိုင်းကတို့ဆက်တဲ့ပြင်အဲ့လိုတိုင်းရင်းသားလူနည်းစုလေးတွေပြောကူတော့ကျွန်တော်တို့ဟိုတိုင်းရင်းသားရွာလေးတွေလုပ်ပြီးဖို့ပြင်းနိုင်နေတာပေါ့တို့နဲ့လေဟိန္ဒူကတော့မြန်မာရဲ့လူကြီးများတော့လေဟိန္ဒူကိုသူတို့မူကဒါမှပဲဟိန္ဒူရွာအဲ့ဒီအိုးရင်းစုအိုးရင်းမှာပြန်သူစောင့်နေစားပြီးတော့အဲ့ဒါကိုပြန်လုပ်ပေးနေတယ်သူတို့မူလနေရာရှိတဲ့သူတို့စိတ်ကျော်လူရောလုံးလုံးနေလို့ယူဆလို့ရှိရင်တော့အဲ့ဒီနေရာတွေမှာကျွန်တော်တို့နေရာပြန်ပေးတယ်သူအဲ့ဒီနေရာတွေပြန်သွားနေကြပြီလေသူတို့နေရာတွေပေါ့ဟိုနိုင်ငံတကာကကူညီထောက်ပံ့ထားတဲ့ပစ္စည်းတွေမှာအိန္ဒိယလူသားတွေအားဖြင့်တရက်ပြန်မှလည်းသွားပြီးတော့ဒီလူတွေကိုထောက်ပံ့ထားပေးတယ်နောက်ထပ်လည်းပြန်ဝင်လာတဲ့လူတွေများစွာကိုလည်းအဝတ်အစားစားပေါ့နော်ပြန်လည်ပြီးထောက်ပံ့ဖို့ဆိုကျွန်တော်တို့တချို့လူရတန်းကြီးလက်တွေလည်းရှိတော့စင်းနေတော့လုပ်နေကြတယ်အဲ့တော့လုံခြုံရေးနဲ့ပတ်သက်လို့လည်းပြဿနာကလုံခြုံရေးနဲ့တာဝန်ရှိတဲ့လူတွေကလည်းဆောင်ရွက်နေကြပါတယ်
နေထိုင်ရေးအပြင်ဒေသခံတွေနေစဉ်ပုံမှန်လုပ်ကိုင်စားတောက်နေတဲ့အသေးစားစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်နေရေးအတွက်ကတော့အခက်အခဲဖြစ်နေကြဆဲပဲလို့ဦးကျော်သူကအခြေအနေကိုရှင်းပြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်းနှုံမြို့တွေကနေဘေးလွရာကိုထောင်ထဲချီတဲ့ဟိန်းနူဘာသာဝင်တွေတင်ဆောင်သွားကြပြီးသူတို့တွေကတချို့ကဘင်္ဂလားဒေ့ရှ်ဘက်ကိုလည်းတင်ဆောင်သွားခဲ့ကြတာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ရတယ်ဆိုတဲ့သတင်းတွေအစိုးရဘက်ကထုတ်ပြန်ခဲ့တယ်လို့ကြာရည်သူမိသားစုတွေနဲ့ဟိန်းနူဘာသာဝင်တွေအဓိကလိုအပ်ချက်တွေနဲ့အခက်အခဲကိုသိရှိနိုင်အောင်လဲဒုက္ခသည်စခန်းတွေမှာရှိတဲ့နေရဲဆွန့်ခွာဟိန်းနူဘာသာဝင်တွေစီကိုပြီးခဲ့တဲ့အောက်တိုဘာလဇန်ကဟိန်းနူဘာသာရေးအဖွဲ့ချုပ်ဘိုဟိုကကွင်းစင်းမေးမြန်းခဲ့တယ်လို့အခုပြန်လည်နေရာချထားရေးကိစ္စတွေနဲ့ပတ်သက်လို့လဲအဲ့ဒီဒေသတွေကိုထပ်မံသွားရောက်လေ့လာဖို့ရှိတယ်လို့သိရပါတယ်ရှင်။